မိုင်းလာဒေတာမှာ YouTube SA ဝါတဖွဲ့ဝင်ရောက်နေတာကိုအော်တိုဘာလ24ရက်နေ့နောက်ဆုံးထားပြီးတော့ဖယ်ရှားပေးဖို့အတွက်အစိုးရတက်မတော်ကညွှန်ကြားထားပါတယ်ခင်ဗျ။အခုချိန်ထိအောင်တော့ဝါတဖွဲ့ကဖယ်ရှားတာမရှိသေးဘူးဆိုတော့ရှစ်ဆက်ပြီးတော့ဘာတွေများဆက်ဖြစ်နိုင်မလဲခင်ဗျာ
။ဒီဝါတဖွဲ့ကိုတက်မတော်အနေနဲ့ကြာစံပေးတဲ့ကိနီလန်ကမသိလျော်ဘူးလို့ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါက UWSA နဲ့မိုင်းလာတို့ကြားရတဲ့ပြဿနာဆိုတော့ဒီငြိမ်းချမ်းရေးပေါ်ဆောင်မှုကြိုးပမ်းနေတဲ့အဖွဲ့အစည်းတွေကြားရတဲ့ပြဿနာဖြစ်ပါတယ်။အဲ့ဒီကိစ္စကိုစီးရီးရတောင်းဆိုမှုလုပ်တယ်ဆိုတာတိတ်ပြီးတော့ကျွန်တော်နေနေမသိလျော်ဘူးထင်တယ်။ဒီကိစ္စကိုလုပ်တင်တာကတော့ NRPC ပေါ့ဗျာ။မြို့သားပြန်လဲတင်းမြန်ရင်းနဲ့ငြိမ်းချမ်းရေးကော်မရှင်ကနေတစ်ဆင့်လာတာသူတို့တစ်ခုလုပ်ကြတဲ့မှာဖြစ်နေတဲ့ပြဿနာကိုကျွန်တော်နေနေဖြည့်ရှင်းပေးသင့်တယ်လို့ထင်ပါတယ်ခွန်
။ဒီဝါဘကအကြောင်းကြားထားတာကဝါတက်ဘက်ကတော့စစ်ပွဲတွေကိုအလွယ်တကူစမှာမဟုတ်လို့အကြောင်းပြထားပါတယ်ခင်ဗျာဒီအစိုးရဖွဲ့ကိုတိုင်းသားလက်နက်ကိုင်ဖွဲ့တွေထဲမှာအင်အားကြီးဆုံးဖြစ်တဲ့ဝါနဲ့အစိုးရတက်မတော်တို့စစ်ပွဲများဖြစ်လာခဲ့မယ်ဆိုရင်နောက်ဆက်တွဲအကျိုးသက်ရောက်မှုကဘာများဖြစ်နိုင်မလဲခင်ဗျာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုရောရှိလာနိုင်မလားခင်ဗျာ
တကယ်လို့သာကျွန်တော်တို့မိုင်းလာကိစ္စအကြောင်းပြုပြီးတော့ဝါနဲ့တက်မတော်နဲ့ရှေးရထိတ်တရေဆိုင်မှုတွေဖြစ်လာမယ်ဆိုလို့ရှိရင်ဘမပြည်နောက်ပိုင်းတစ်ချက်လုံးကရှင်းပြပြဖြစ်သွားနိုင်ပါတယ်အတိအကျအပြည့်ပြောရမယ်ဆိုလို့ရှိရင်ရွှေလီကျိုင်ဝမ်းကနေပြီးတော့မင်းတို့ဒီဝန်ထိကျွန်တော်တို့ရှစ်ပွဲတွေပြတ်နံ့သွားနိုင်တဲ့အချိန်ကြီးစူးကြီးပြတ်ရှိနေပါတယ်။အဲ့လိုဖြစ်လာလို့ရှိရင်ကိုကအတွေ့အကြုံရပြောလို့ရှိရင်တမ်မရော့ဘက်ကစစ်စင်ရေးတွေလုပ်တဲ့အခါမှာလေကြောင်းထိုးစစ်တွေရဟရဲထိုးစစ်တွေအဲ့ဒါမျိုးတွေပါတုံးဆွဲလာမယ်ဆိုလို့ရှိရင်ပြည်နိုင်ငံကကိုကကိစ္စမှာတော့လေရင်မပြန်တမ်းရဆိုတဲ့စုံသတ်မှတ်ချက်နဲ့အဲ့ဒီနေဇက်ဒေသတစ်လျှောက်လုံးမှာဟိုတည်းတုတ်တမ်မရော့ဘက်ကနေပြီးတော့တာဝန်ဝင်ရောက်ပြီးတော့ယူလာပြီးပြတ်ထန်းတာတွေရှိလာခဲ့ပါတယ်တကယ်လို့ဘာတဲ့တာအဲ့ဒီကိစ္စဖြစ်လို့ရှိရင်ကိုကပြဿနာတွေပူပြီးကြီးမားတဲ့ခဲရိုက်မှုတွေအပြာသာတနေငံကြမှာဆက်ဆက်ရင်းနဲ့ပတ်သက်ပြီးတော့ထိခိုက်လာနိုင်တဲ့အနေအထားတွေရှိပါတယ်။ဒါကြောင့်မို့ဒီချင်းတွေကိုလုံးဝတားဆီးဖို့လိုအပ်ပါတယ်။ဒီချင်းတွေမတားဆီးနိုင်မှုဆိုလို့ရှိရင်ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ပျော်လင့်ချက်တွေပြိုကွဲသွားရုံနဲ့မကရောက်ပိုင်းနယ်မြေတစ်ခွင်လုံးကျွန်တော်စစ်နေပြီဖြစ်သွားနေပါတယ
်။ဒီမိုင်းလာဘွဲကပြောရေးဆိုခွင့်ရှိသူတွေပြောထားတာကဒီကိစ္စမှာဝါဘကတော်ဘကအလုံးကျုံလုံးမှုတွေရှိလို့လည်းပြောတာရှိပါတယ်ခင်ဗျာတကယ်လို့တက်မတော်နဲ့ဝါနဲ့များတိုက်ပွဲများဖြစ်လာမယ်ဆိုရင်မိုင်းလာရဲ့ရည်ရည်ချက်ကဘယ်လိုများဖြစ်မလဲခင်ဗျာ
အရှင်လာရပြောလို့ရှိရင်တကယ်လို့ဝါနဲ့တက်မတော်နဲ့စီးရဲလှုပ်ရှားမှုဖြစ်လာရင်ဘယ်နေရာသာဖြစ်မလဲဆိုတော့အခုလက်ရှိချိန်မီရကျွန်တော်တို့တက်မတော်ကတောင်းဆိုထားမှုတွေမှာဖြစ်လာမှာမိုင်းလာပါအဲ့တော့မိုင်းလာကဘယ်ဘက်ကရပ်လဲဆိုလို့ရှိရင်မိုင်းလာအနေနဲ့နှစ်ခုရွေးချယ်နိုင်ပါတယ်တစ်ခုကတော့သူ့အနေနဲ့အရင်အရှင်လာတိုင်းပဲဝါအနေနဲ့သူအဲ့ဒီလူညိုရေးကိုပူအောင်ဆောင်ရွက်တာဖြစ်နေပါတယ်။နောက်အချိန်တခုကတော့ဝါနဲ့ကျွန်တော်တို့တမ်ဘရောကြားထဲမှာဒီပြဿနာတွေဖြစ်လာလို့ရှိရင်ကျွန်တော်တို့ထပ်ပြီးတော့မိုင်းလာဘွဲ့အနေနဲ့စိုးရင်ကြာရှိလာတာကသူတို့နဲ့နှိစက်တဲ့ RCSS ပေါ့ဗျာ။အဲ့ဒီအဖွဲ့တွေဝင်ရောက်လာတဲ့နိုင်ငံအခြေအနေတွေရှိပါတယ်။အဲ့ဒါကြောင့်မို့ဝါအဖွဲ့နဲ့ပဲကြိုက်တိဖြစ်စီမကြိုက်တိဖြစ်စီမိုင်းလာအနေနဲ့ပူပေါင်းရပ်တည်ဖို့အလားအလာပုံပြတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဒီနောက်တစ်ချက်ကအစိုးရညီညွတ်ရေးကော်မရှင်နဲ့ဝါခေါင်းဆောင်တွေတည်းအတွက်ဆုံပြီးတော့ SCA မဟုတ်တဲ့နှစ်ဖက်သဘောတူညီချက်ညီညွတ်ရေးဆာရုပ်ချုပ်ဖို့ဝါဘကပြောထားတာတွေ့ရပါတယ်ခင်ဗျ။စစ်ပွဲတွေကိုရှောင်ရှားပြီးတော့ညီညွတ်ရေးလမ်းကြောင်းပေါ်ကိုရောက်ဖို့ဘယ်နည်းလမ်းကအကောင်းဆုံးဖြစ်မလဲခင်ဗျ
။ဝါအဖွဲ့ရောကျွန်တော်ပြောချင်တာတော့မိုင်းလာအဖွဲ့ရောအပါအဝင်နော် NRPC နဲ့တူဦးနှစ်ဖက်တွေ့ဆုံဖြစ်ရှင်းရတာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်။ဘာကြောင့်ကျွန်တော်အဲ့လိုပြောတာလဲလို့ဆိုတော့ပြီးခဲ့တဲ့အစည်းအဝေးတွေမှာပေါ့ဗျာ။ကျွန်တော်ကြားသိရတာက UNFC ကဲမှာလက်မမထိုးရသေးတဲ့ NTA လက်မမထိုးရသေးတဲ့အဖွဲ့တွေအနေနဲ့ညီလာခံလို့ကာလမှာလှုပ်ဆောင်မဲ့အမျိုးသားစစ်နိုင်ငံရေးလှုပ်ရှားမှုတွေနဲ့အခြားသောလုပ်ငန်းစဉ်အဖြစ်တွေမှာပါဝင်လို့မရဘူးဆိုရယ်ကန့်သတ်ချက်ရှိပါတယ်။အဲ့ဒီကန့်သတ်ချက်အပေါ်မှာဝါအဖွဲ့နဲ့မိုင်းလာအဖွဲ့ဟာ NTA ကိုလက်မမထိုးချင်တာမဟုတ်ဘူး။သူကလက်မထိုးဖို့မလိုအပ်ဘူးလို့သူကယူဆတာဖြစ်တယ်။အဲ့ဒါကပြည်တော်စုစစ်ညီညာရေးရှင်တွေသူတို့ကတီးခြားလှုပ်ဆောင်ပြီးသားဖြစ်တယ်။နောက်ပြီးတော့အစိုးရနဲ့လက်နက်ကိုင်ပြည်ပခန့်တစုံစရာမရှိတာအနည်း20ကျော်ရှိနေပြီဖြစ်တယ်။ဒါကြောင့်မို့အခုပြောနေတဲ့ NTA ဆိုတဲ့ပြဿနာဟာ UNFC နဲ့ကျွန်တော်တို့အစိုးရအဖွဲ့ရဲ့ကြားထဲမှာရှိနေတဲ့ပြဿနာဖြစ်ပြီးတော့ဝါနဲ့မိုင်းလာတို့အစိုးရအဖွဲ့နဲ့ကြားထဲမှာရှိနေတဲ့ပြဿနာနဲ့အမြင်ထားချင်းကမတူပါဘူး။အဲ့တော့မတူတဲ့ကိစ္စကိုပြီးသက်ဆွေးနွေးဖို့လိုအပ်မယ်လို့ထင်ပါတယ်။ NRPC အနေနဲ့အသေးချာရှင်းလင်းအောင်လုပ်ပြီးဖို့လိုအပ်ပါတယ်။
ဟုတ်ကဲ့ခင်ဗျဆရာတန်းစိုးနိုင် RFA ကျေးဇူးတင်ပါတယ်ခင်ဗျ